ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစ조사ရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညုံ
။လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေ့လာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့နိုဘာစနီယနီကကြေညာတာမဟုတ်လားမဆင်မမော
။အွန်လိုင်းပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြထန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောတယ်။ပြင်သစ်သမ္မတ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစွန်းရောက်သဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင့
်အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလဲထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗ
ျသူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုသုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲရခိုင်အရေးတစ်ခုတည်းကိုအာယုံဆိုင်မှလာနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလာဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေသည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ
် Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကိုပဲ UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့နော်ဘာလို့ဆိုရှမ်းနယ်မှာဖြစ်နေတဲ့ကိစ္စတွေဒီမှာမှမလုပ်ဘူးအဲ့ဒါကြာကတိမှာဖြစ်နေတဲ့ပြည်သက်ကမှာတပ်မနဲ့တပ်မနဲ့ပြောကြဆူကြတဲ့ကိစ္စလေးရှိတယ်ဒါဒီဘုံကောဒီဘာမှမလုပ်ဘူးအဲ့ဒါကြာကြလို့ချင်းရင်းမင်းမုံမင်းနဲ့ပတ်မှာဒီဘက်မှာလည်းတပ်နဲ့တပ်လူမျိုးစုအုပ်စုတပ်ရင်းခြင်းမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားဘုံကဒီလိုကိစ္စရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ဒါကျွန်တော်ပြောချင်ပါလူမျိုးစုတပ်နဲ့တပ်အလုံးအကျုံပြောကြတာဆူကြတာရှိတယ်ဗောတပ်အုပ်စုကိုဒီတလေးဆန်နဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုံကိစ္စညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာပဲတစ်ဖက်အုပ်စုကပြောမယ်ဟိုဘက်က group ကကောင်းနေအကုန်လုံးတက်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတော့ညင်နေရတာပဲဒါကြလေကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုံကိစ္စလူလို့သဘောမထားတော့ဘူးပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးရီနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေကရှိနေတော့မယ်အဲ့အကောင့်ကြီးအကုန်လုံးကလည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတန်းတန်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကအခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ TNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ်ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီကြောင်းသားလုံသမားလယ်သမားတို့ဒီလိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်တွေ့ရတယ်နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးတွေလည်းရှိတယ်ဆိုတော့ဒါ내ပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာလို့အထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနေမှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်းနေကျွန်တော်တို့စာမှန်ပေါ့ထိရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်내ပဲဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
။ရခိုင်အရင်းနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့တွေကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
့်။အဲလက်ရှိငင်းရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကတို့တုံးဆွဲလို့ပဲပိုင်နေပိုင်နောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်နေပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်နေပိုင်မှာဘာအဓိကသတ်တွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောမုန်းစကားတွေရောအဓိကကျွန်တော်အနေနဲ့ပြောလို့ပါတာဗီဇာဆိုင်ပြဿနာဖြစ်တယ်။ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တယ်ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေကျွန်တော်တို့ရှိမနေဘူးဒီလိုအချက်တွေကဒီအမုန်းစကားတွေရဲ့သတင်းမှားတွေရဲ့သတင်းစကားအတုပြောင်းတွေပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေရမှာသူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့။အဓိကအပြင်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေပါတော့ကြားရဲ့ဟိုအခက်အခဲတွေဒါတွေကိုတော်တော်နားလည်ဖို့လိုနေတယ်ဒီကျွမ်းကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးတွေအကူအညီတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းကတော့သုံးဆယ်ကျော်ပြည်ပိုင်းကျွန်တော်စီမှာဒီတည်င်းတွေကိုစီစစ်ပိုင်းခြားတတ်တဲ့ ပညာရက်ပေါ့နော်ဒီ media literacy ပြောမှာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့များကိုယုံတယ်ပြောင်းလဲပြီးအမုန်းပွားကြတယ်မှတ်ချက်တွေပေးတာမျိုးရှိတယ်သူတတိယမှာကိုထွက်ဆင်းဖြန့်လာမျိုးရှိတယ်ဒီဒီဟာနှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတေတီမောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တသားမရှိဘူးလို့မြင်ပါတယ
်ကျွန်တော်မြင်မှကျင်တော့တူတူတဲ့အနေနဲ့လဲသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာပါလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းသူနားလည်ဖို့လို hate speech နဲ့အလို definition ဖော်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီ law ကိုရေးဆွဲမှလား Facebook ကနေပြီးတော့ဒီတပတ် definition ဖွင့်မှာလာပေါ့ဒီကိစ္စကိစ္စလည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တစ်ဖက်မှာ free speech ပြောပိုင်ခွင့်ရေးတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆွေကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆူမမော
မြန်မာနိုင်ငံကိစ္စမှာတော့အမုံစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုံစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင်